ကဘာတဝမ်ပြိပခရိကြပိတ်မိနေကြသူတန်းတဲ့ချီအတွက်နေ့စဉ်စားလောက်ငတ်ပြတ်ငရဲကြသလိုဖြစ်နေတယ်လို့ကုလသမဂ္ဂအထွေထွေကအထွေထွေနီလာခံမှာပုံထုနေတော့ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအပါအဝင်စစ်ပွဲတွေဖြစ်နေတဲ့နေရာတွေမှာလုံခြုံမှုအတွက်အိုးအိမ်ဆွန့်ထွက်ပြေးနေကြရသူစံချိန်တင်အောင်များပြားနေတယ်လို့သူကပြောကြားခဲ့ပါတယ်
။ In Myanmar, we need sustained international and regional attention to help urgently forge a path towards a democratic transition.And return to civilian rule.
မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အရသာအစိုးရအုပ်ချုပ်ရေးလမ်းစီပြန်ရောက်ဖို့အတွက်နိုင်ငံတကာနဲ့ဒေသရဲနိုင်ငံတွေရဲ့ရေရှည်အလေးထားကူညီမှုမြန်ဆုံးလိုအပ်နေတယ်လို့ပြောကြားသွားတာဖြစ်ပါတယ်။စစ်ပွဲတွေကြောင့်အိုးအိမ်ဆွတ်ထွက်ပြေးနေကြသူတွေဟာငြိမ်းချမ်းရေးကိုအင်မတန်လိုလားတောင်းတနေကြတာမို့သူတို့ရဲ့ဆန္ဒကိုနားထောင်ဆောင်ရွက်ပေးဖို့လိုအပ်တယ်လို့အထွေထွေမှုချုပ်ဂူတရက်စ်ကအထွေထွေညီလာခံမိန့်ခွန်းထဲမှာပြောကြားသွားပါတယ်။အဖွဲ့ဝင်နိုင်ငံတိုင်းကသာကတိကဝတ်ပြုထားတဲ့အတိုင်းဆောင်ရွက်မယ်ဆိုရင်လူတိုင်းရဲ့ငြိမ်းချမ်းမှုနဲ့ဂုဏ်သိက္ခာကိုအာမခံနိုင်မှာဖြစ်တယ်လို့ပြောကြားသွားခဲ့ပါတယ်။အရှေ့အလယ်ပိုင်းအာဖရိကနဲ့အာရှဒေသတွေမှာစစ်ပွဲတွေဖြစ်ပွားနေချိန်မှာကုလသမဂ္ဂတွင်းမှုချုပ်ကအခုလိုမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်ရှင်။